တရုတ်နဲ့ဂျပန်နိုင်ငံတို့ကိုဝင်ရောက်တိုက်ခတ်နေတဲ့တိုင်ဖုန်းမွန်တိုင်းဟင်နမ်မောကြောင့်တရုတ်နိုင်ငံအရှေ့ပိုင်းမှာကဒုတ်လုပ်ငန်းတွေရပ်ဆိုင်းထားရပြီးဂျပန်နိုင်ငံမှာလည်းစာတင်ကြောင်းနေပိတ်လေကြောင်းလိုင်းတွေရပ်ဆိုင်းလိုက်ရပါတယ်။အခုနှစ်အတွက်အင်အားအပြင်းထန်ဆုံးဒီမုန်တိုင်းဟာထိုင်ဝမ်ကျွန်းနဲ့ကိုရီးယားနိုင်ငံတွေမှာလေပြင်းတိုက်ခတ်ပြီးမိုးသက်ထန်စွာရွာသွန်းခဲ့ပါတယ်။ရှန်ဟိုင်းမြို့မှာရပ်တပ်ဖွဲ့ဝင်9000လောက်ချထားပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့အများပြည်သူပေးအပ်နေရှိတဲ့နေရာတွေမသွားနိုင်အောင်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။နိုင်ငံအရှေ့ပိုင်းကစီးပွားရေးမြို့တော်တစ်ခုဖြစ်တဲ့ဝမ်ဂျိုးမှာလည်းစာတင်ကြောင်းတွေကိုပိတ်ထားရပါတယ်။မုန်တိုင်းဟင်နာနိုဟာလေတိုင်နှုန်းတနာရီ185ကီလိုမီတာနှုန်းနဲ့အရှေ့တရုတ်ပင်လယ်ဘက်ကိုဥတီတိုက်ခတ်နေတယ်လို့ဟောင်ကောင်အခြေစိုက်စောင့်ကြည့်လေ့လာရေးဌာနကပြောပါရယ်။မုန်တိုင်းအရှိန်ကြောင့်ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းမှာလေယာဉ်ခင်းစဉ်တွေဖျက်သိမ်းဖို့အမိန့်ထုတ်ပြန်ထားပါရယ်။အိုကီနာဝါကျွန်းမှာမုန်တိုင်းတန်ကြောင့်တစ်ပင်တွေရိမ်းထိုးနေတာနဲ့မိုးဆက်ကြီးတွေလမ်းဘေးပလက်ဖောင်းပေါ်ကျနေတဲ့ရုပ်ပုံတွေကို NHK သတင်းမှဖော်ပြပါရယ်။ဒီမုန်တိုင်းဟာကိုရီးယားကျွန်းဆွယ်မှာလည်းမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ရည်ကြီးမှုသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်။ထိုင်ဝမ်ကျွန်းမှာတော့မုန်တိုင်းကြောင့်ခရိုင်3ခုကဒေသခံ600ကိုဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်ခင်ဗျာ။